င်္ဂလာပါခင်ဗျာ RFA ပေးစာကဏ္ဍကနေနှုတ်ခွန်းဆက်လိုက်ပါတယ်ကျွန်တော်ကကျော်စောဝင်ပါ
ကျွန်တော်ကတော့ထပ်အကာပ
ါပထမဆုံးပေးပို့လာတဲ့စာကတော့ဘကိုးတိုင်းဒေသကြီးဖြူးမြို့နယ်ကဖြစ်ပါတယ်စာထဲမှာရေးသားလာတာကတော့ဘကိုးတိုင်းဒေသကြီးဖြူးမြို့နယ်ပြောင်သိရွာမအုပ်စုမှာတက်စစ်မိကြီးကောက်ခံတာဟာဦးသိန်းစိန်အစိုးရလက်ထက်ကနေအခုဆိုရင် NLD အစိုးရတော်နှစ်နှစ်ခွဲသုံးနှစ်တက်တန်းပြေသွားတော့မယ်ဘာကြောင့်လက်စစ်မီးမရသေးတာလဲခင်ဗျာရွာသူရွာသားတွေထံကနေကောက်ခံထားတဲ့ငွေကြေးဟာလူတန်းစီကောက်ခံထားတာပါတဲ့တသိန်းကနေ၅သိန်းအထိရှိပါတယ်တဲ့ရွာကလူဦးရေကလည်းထောင်ကျော်ရှိပါတယ်တဲ့ကျေးဇူးပြုပြီးဘကိုးတိုင်းဒေသကြီးဖြူးမြို့နယ်လက်စစ်ဝန်ကြီးကို RFA ကတဆင့်မေးပေးပါတယ်ခင်ဗျာ
နောက်ထပ်စာတစ်စောင်ကတော့မောင်မောင်ဆိုတဲ့ Facebook အကောင့်ကနေ RFA Facebook message ကိုပေးပို့လာတာဖြစ်ပါတယ်ရောင်တိုင်းဒေသကြီးမြောက်ကလာပါမြို့နယ်အတွင်းကတရားမဝင်ကျူးကျော်အိမ်တွေမှာမီတာများတက်ဆင်ပြီးလက်စစ်မီးတွယ်တန်းထားကြပါတယ်တဲ့ပိုင်ဆိုင်မှုထောက်ထားမရှိပဲကျူးကျော်အိမ်တွေကဘသူကိုငွေဘလောက်ပေးပြီးလက်စစ်မီးတွယ်တန်းထားကြသည်ကိုစဉ်းစားရမရလို့ပါတဲ့တရားမဝင်ကျူးကျော်အိမ်များမှာလက်စစ်မီးများတွယ်တန်းထားရှိထားတဲ့အပေါ်တက်ဆိုင်ရာကစီစစ်ပေးနိုင်ဖို့ RFA ပေးတဲ့စာရေးတဲ့စာကဏ္ဍကနေပြီးပြီပါဆိုပြီးပေးပို့လာတာဖြစ်ပါတယ်ခင်ဗျာ
မိမိမျိုးနဲ့ကျေးရွာရက်ွက်အတွင်းကအဖြစ်ပြက်ကိစ္စတွေအစင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေ bami@rfa.org email ကတဆင့်ဖြစ်စေပြောကြားပေးပို့နိုင်ပါတယ
်နောက်တစ်ပုတ်ကတော့ရွာသားဆိုတဲ့ Facebook account ကနေပေးပို့လာတာဖြစ်ပါတယ် ARI တိုင်းဝါခဲမမျိုးမှာစက်ရည်ရင်တစည်းသာရှိတဲ့အတွက်နောက်လာမှာကြုံမငေးဖျားပွဲတော်ကဖျားပွဲများမှာစက်ရည်ရင်မလုံမလောက်ဖြစ်မှာဖြစ်ပါတယ်တဲ့ဝါခံမမျိုးဆရာတော်တန်ကတော်မြို့သူမြို့သားများဌာနဆိုင်ရာဝန်ထမ်းများရက်ွက်အုပ်ချုပ်ရေးမှူးများចောင်းဆရာဆရာမចောင်းသူចောင်းသားများဈေးသူဈေးသားများနဲ့ပြည်သူများကစက်ရင်တစည်းထပ်မံချထားပေးဖို့လက်မှတ်တစ်ထောင်ကျော်လောက်ရေးထိုးပြီးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်မြို့နယ်အထွေထွေအုပ်ချုပ်ရေးမှူးယုံမြို့သားဒီမိုကရေစီအဖွဲ့ချုပ်ယုံများကိုပေးပို့ခဲ့ပါတယ်တဲ့ဝါခံမမျိုးနယ်အတွက်စက်ရင်တစည်းတဲ့မလုံလောက်တဲ့အခါယခုပြေးဆွေးနေတဲ့စက်ရင်ဆက်ပြတ်ထားဒါမှမဟုတ်အကြောင်းတစ်ခုခုကြောင့်ရန်နာထားရမယ်ဆိုရင်ဘလို့ဆောင်ရွက်ကြမယ်ဆိုတာမသိပါဘူးတဲ့တောင်သူလေသမားအခြေခံပြည်သူများရဲ့ကုံစီလက်ပတ်ဆင်းသမှုများရပ်တန့်သွားနိုင်ပါတယ်တဲ့ဒါအပြင်ဝန်ထမ်းတွေကျောင်းသူကျောင်းသားနဲ့ပြည်သူတွေရဲ့သွားရေးလာရေးခက်ခဲကြံ့ကြံ့မှုများဖြစ်ပေါ်လာနိုင်ပါတယ်တဲ့ပြည်သူများရဲ့ကျန်းမာရေးလူမှုရေးစီးပွားရေးထိခိုက်နစ်နာမှုများစွာဖြစ်ပေါ်လာနိုင်ပြီးအခက်အခဲပေါင်းများစွာကြုံတွေ့ရမှာဖြစ်ပါတယ်တဲ့အဲ့ဒီအတွက်စက်ရည်ရင်တစင်းအမြန်ဆုံးချထားပေးဖို့တက်ဆိုင်ရာတာဝန်ရှိသူတွေကိုမြစ်တမ်းရက်ခံရတာဖြစ်ပါတယ်ခင်ဗျာ
အခုရောက်ရှိလာတဲ့စာကတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့ကပေးပို့လာတာဖြစ်ပါတယ်။မူဆယ်၁၅မိုင်မှာဂိမ်းဆိုင်တွေအရန်များနေပါတယ်။ဂိမ်းဆိုင်တွေပေးပို့ပြောချင်လို့ပါတဲ့။ဂိမ်းဆိုင်ထဲမှာဖဲဝိုင်းတွေဂျင်ဝိုင်းတွေရှိနေပါတယ်တဲ့။လောင်ကစားမျိုးစုံရှိနေပြီးလူကြီးလာရင်ခဏပိတ်တယ်။လူကြီးပြန်လို့၁၅မိုင်အထွက်လောက်ပဲရှိသေးတယ်။နောက်ကနေဖွင့်နေပြီတဲ့။လူကြီးလာလဲခိုးပွင့်တဲ့ဆိုင်တွေရှိနေပါတယ်တဲ့။သူတို့စီးဝိုင်းလောက်တာမှန်ပေမဲ့အိမ်နောက်တဲ့ယောက်ျားတွေကအလုံးမလို့ပဲဒီဂိမ်းဆိုင်မှာပဲနေရောညရောအချိန်ကုန်နေပြီးလူငယ်တွေဆိုလဲအဲ့လိုနေလာတာကြာတော့စေးသမားတွေဖြစ်နေကြလို့ပါတဲ့အခုလို RFA ကိုပေးပို့ပြီးပြောရတာချင်းနေတော်တော်စိုးနေလို့ပါတဲ့စားထဲမှာဆက်လက်ရေးတတ်တာကပိုင်ရှင်တွေကတရုတ်တွေပါတဲ့သူတို့ကတနက်တွေနဲ့သူတို့ဆိုင်ထဲမှာတခုခုမဖြစ်လိုက်နဲ့တနက်နဲ့ပြစ်လိုက်မယ်တည်ခြင်းလို့လားလို့ပြောပါတယ်တဲ့ပြီးတော့ပြည်သူစစ်ဆိုတာနဲ့ပဲဘာမဆိုးလုံနေပါတယ်တဲ့အဲ့ဒီတရုတ်တွေကမြန်မာနိုင်ငံနဲ့လာပြီးလောင်စာဝိုင်းဖွင့်တယ်ပြီးတော့တနက်ကိုပြစ်မဲ့ချင်းချောက်တယ်အဖွဲလိုက်ဝိုင်းရတာတွေရှိတယ်အဲ့လိုလုံလို့ရလားလို့မေးချင်ပါတယ်တဲ့နောက်ပြီးအဲ့လိုလုတ်ပိုင်ခွင့်ကိုပေးထားတာလို့လည်းသိကျင်တာကြောင့် RFA ကတဆင့်တက်ဆိုင်ရာတွေသိအောင်ပြောဆိုမေးမြန်းလိုက်ရတာဖြစ်ပါတယ်ခင်ဗျာ
RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းဆက်ခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေက399-446-1331 399-004-6239တို့ဖြစ်ပါတယ
်အခုပေးပို့လာတဲ့စာကတော့ရခိုင်ပြည်နယ်ကဖြစ်ပါတယ်ရခိုင်ပြည်နယ်ဘူးတီတောင်မြို့ညောင်ချောင်းဖျားပြင်အောင်ပကြီးဝါအုပ်စုမှာပြီးခဲ့တဲ့2019ခုနှစ်ဩဂတ်လကဖြစ်ပွားခဲ့တဲ့ပြည်ပခနောက်ပိုင်းကစပြီးဘဲအဖွဲ့စည်းကမှစာဝင့်နေထောက်ပံ့ကူညီတာမရှိပါဘူးတဲ့ရွာမှာရှိတဲ့ရွာသူရွာသားတွေကတောတောင်နဲ့တွားတစ်ခုတ်ဈေးရောင်းအသက်မွေးဝမ်းကြောင်းခဲ့ရပါတယ်တဲ့အခုမြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့နှစ်ဖက်တိုက်ခိုက်မှုဖြစ်ွားတာကတကြောင်ထောက်ပံ့ကူညီအဖွဲ့စည်းတွေကိုပိတ်ပင်တာကတကြောင်ရွာသူရွာသားတွေစားတောက်ခွင့်ကိုပိတ်ပင်တာကတကြောင်ကြောင့်အလုံးအခက်ခဲကြုံတွေ့နေရပါတယ်တဲ့အဲ့ဒါကိုတက်ဆိုင်ရာတာဝန်ရှိသူတွေသိအောင် RFA ကနေရေးသားပေးပို့ပြောဆိုရတာဖြစ်ပါတယ်တဲ့ခင်ဗျာ
နောက်ထပ်ပေးပို့လာတဲ့စာတစောင်ကတော့ဘကိုးတိုင်းဒေသကြီးကပေးပို့လာတဲ့စာဖြစ်ပါတယ် RFA ပေးစာကဏ္ဍရဲ့ဖုန်းမက်ဆေ့ကိုပေးပို့လာတာဖြစ်ပါတယ်ဘကိုးတိုင်းဒေသကြီးတာယာဝတီခရိုင်အုပ်ဖို့မြို့နယ် တောင်စပွားကွင်းရွာမှာကျေးလက်စည်းကမ်းကရှိပါတယ်တဲ့အဲ့ဒီကျေးလက်စည်းကမ်းမှာတာဝန်ကျတဲ့ဆရာဝန်ဆရာမကလူနာနေမကောင်းရင်အိမ်ကိုလိုက်လံကူတာပေးတာမရှိလိုပါတဲ့တကြီးရွယ်ဦးတွေအတွက်အခက်အခဲဖြစ်နေရပါတယ်တဲ့အဲ့ဒီအတွက်တက်ဆိုင်ရာကတည်အောင် RFA ကတဆင့်ပြောပြလိုက်ပါတယ်ခင်ဗျာဒီတစ်ပတ် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲနောက်တစ်ပတ်မှာလည်းပေးပို့လာတဲ့စာတွေကိုတင်ပြပေးပါမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ RFA ကိုစောင့်မျှော်ကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ